တော်တာရှင်များရှင်အမေရိကန်လွှတ်တော်အမတ်တွေကလူခွင့်ရင်းနဲ့ပတ်သက်တဲ့ဥပဒေပြဋ္ဌာန်းမှုအရေးကြီးတယ်လို့စဉ်းစားကြတာမို့နိုင်ငံတကာလူခွင့်ရေးပြဿနာကိုလွှတ်တော်မှာအဓိကထားဆွေးနွေးခဲ့ကြတဲ့အပြင်နိုင်ငံခြားရေးဝန်ကြီးဌာနကနောက်ဆုံးထုတ်ပြန်ခဲ့တဲ့တက္ကသိုလ်လုံးဆိုင်ရာလူခွင့်ရေးအစီရင်ခံစာကိုလည်းလွှတ်တော်ကော်မတီကပြန်လည်ဆစ်ဆေးခဲ့ပါတယ်ဒီအကြောင်း VOA သတင်းတောက် Dan Robinson ကလွှတ်တော်ကနေသတင်းပေးပို့ထားပါတယ်နိုင်ငံခြားရေးဝန်ကြီးဌာနကတင်သွင်းတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့နှစ်ပတ်လည်အစီရင်ခံစာကိုအမေရိကန်လွှတ်တော်ကနေနှစ်ဆင်နှစ်တိုင်းပြန်လည်သုံးသပ်လို့ရှိပါတယ်လွှတ်တော်အမတ်တွေဟာအထူးစိုးရင်ရတဲ့နိုင်ငံတွေအတွက်ဦးစားပေးပြီးစဉ်းစားလို့ရှိပါတယ်အာဖရိကနဲ့တကမ္ဘာလုံးဆိုင်ရာလူခွင့်ရေးကော်မတီဘွဲမှာလွှတ်တော်အမတ်ခရစ်စမတ်ကနိုင်ငံတကာလူခွင့်ရေးသဘောတရားတွေနဲ့ပတ်သက်တဲ့အခြေခံအချက်တွေကိုစတင်ဆွေးနွေးခဲ့ပါတယ်2005ခုနှစ်အတွက်နိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာမြန်မာနိုင်ငံနဲ့တကွဇင်ဘာဘွေ၊တရုတ်၊ကျူးဘားနဲ့အာရှတဲ့အလဲပိုင်းနိုင်ငံတွေလိုနိုင်ငံမျိုးတွေမှာလူခွင့်ရေးနဲ့ဘာသာရေးလွတ်လပ်ခွင့်တွေနှစ်ရှည်လာများအချို့ဖောက်ခံနေရတာကိုအသေးစိတ်ဖော်ပြထားပါတယ်။လွှတ်တော်အမတ်ခရစ်စမတ်ကမြန်မာနိုင်ငံနဲ့ဘယ်လာရစ်နိုင်ငံနှစ်နိုင်ငံကလူခွင့်ရေးအချို့ဖောက်ခံရမှုတွေကိုအခုလိုနှိုင်းယှဉ်တင်ပြသွားပါတယ်
။ Dictatorships in Belarus and Burma.were unsurprisingly similar in their repressive methods to control and maintain power. Security forces in both countries.
Belarus နဲ့မြန်မာနိုင်ငံမှာအာဏာရှင်တွေဟာနိုင်ငံသားတွေကိုထိန်းချုပ်ဖို့နဲ့အာဏာတည်မြဲရေးအတွက်ကျင့်သုံးနေကြတာတွေဟာတိတ်ကိုဆင်ထူလာပါတယ်။နိုင်ငံရေးကြောင့်တရားတွေအတွက်ဒီဆိုးရွားကနိုင်ငံသားတွေကိုဖမ်းဆီးကျဉ်းချနေပါတယ်။ Belarus နဲ့မြန်မာနိုင်ငံနှစ်နိုင်ငံစလုံးမှာနိုင်ငံသားတွေကိုအကျဉ်းချဒါတွေနှိပ်စက်ညှိမှန်းတာတွေပြုလုပ်နေကြပါတယ်မြန်မာစစ်ဆိုးရလက်ထက်မှာအရမပြုကျင့်မှုတွေအဲ့ဒါတွေကိုလက်နဲ့တပွဲအသုံးပြုပြီးတော့ရက်ဆက်ကြမ်းကြုတ်မှုတွေကျူးလွန်နေပါတယ်ဒါကိုလည်းကျွန်တော်တို့တက်တည်ထွက်ဆိုခဲ့ကြပြီးပါပြီအဲ့ဒီလူခွင့်ရေချိုးဖောက်မှုတွေမှာအတင်းအဓမ္မပြောင်းရွှေ့စိတ်ခိုင်းမှုတွေကလေးစစ်သားတွေကိုအသုံးပြုမှုတွေနဲ့အတင်းအဓမ္မလှုပ်အားပေးခိုင်းစေတာတွေလည်းပါဝင်ပါတယ
်ဘုရှ်အဆိုးရကမြန်မာနိုင်ငံနဲ့ပတ်သက်ပြီးပြင်းထန်တဲ့ဝေဖန်မှုတွေကြေညာချက်တွေထုတ်ပြန်ခဲ့ပါတယ်ဒီသတင်းပတ်သက်မှာပဲအင်ဒိုနီးရှားနိုင်ငံကိုတွားရောက်ခဲ့တဲ့နိုင်ငံခြားရေးဝန်ကြီးကွန်ဒလီဇာရက်ရှင်ပြင်းပြင်းထန်ထန်ဝေဖန်မှုတွေလည်းပါဝင်ပါတယ်။လူခွင့်ရေးဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးဘယ်ရီလိုဝန်ခွန်ကလည်းမြန်မာနိုင်ငံအခြေအနေတွေဟာဘုရှ်အစိုးရအုပ်ချုပ်ရေးပိုင်းအတွက်အဆင့်နဲ့ဦးစားပေးအဆင့်မှာပဲဆက်ပြီးရှိနေအောင်မယ်လို့ပြောကြားခဲ့ပါတယ်
။ Burma is another example. Only by Burma's return to the democratic path from which it was wrenched can the basic rights of the Burmese
မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်ရောက်မှာပဲမြန်မာနိုင်ငံသားတွေအတွက်အခြေခံလူခွင့်ရေးတွေပြန်ပြီးတော့ရနိုင်မှာပါမြန်မာစစ်ဆိုးရရဲ့မတရားအုပ်ချုပ်မှုတွေအောက်မှာမြန်မာနိုင်ငံသားတွေပြင်းပြင်းထန်ထန်ခံစားနေကြပြီးတော့အဲ့ဒါတွေကြောင့်ပဲစစ်ဆိုးရဖြစ်စေအင်းနီးချင်းနိုင်ငံတွေကိုဒုက္ခတွေအဖြစ်ရောက်သွားခဲ့ပါတယ်ဒါအပြင်မွေးရဆေးဝါးမှောက်ကုန်မှုတွေလူမှောင်ကုန်ကူးမှုတွေကိုလည်းဒီစစ်ဆိုးရရဲ့နှိပ်စက်မှုတွေကြောင့်ဖြစ်ပေါ်လာတာ
ပါမစ္စတာလိုဝန်ခရန်ကမြန်မာစစ်ဆိုးရဟာ1996ခုနှစ်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲရတာကိုအတိမတ်ပြုဖို့ငင်းဆန်နေတယ်လို့လည်းပြောကြခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံအတွက်ကုလသမဂ္ဂကတဆင့်တိုးပြီးအရေးယူဖို့နဲ့အာဆီယံအဖွဲ့ဝင်တွေအပေါ်ထိအားပေးတာအပါအဝင်လှုပ်ဆောင်နိုင်တဲ့လမ်းကြောင်းမှန်များကိုဘုရှ်အစိုးရအဖွဲ့ကဆက်လက်ပြီးရှာဖွေလှုပ်ဆောင်မယ်လို့လည်းပြောကြခဲ့ပါတယ်။အာဖရိကပြည်ထောင်စုနဲ့ပတ်သက်လို့တော့ဇင်ဘာဘွေနိုင်ငံအခြေအနေနဲ့ဆူဒန်နိုင်ငံနောက်ပိုင်းကဒါဖာဒေတာကိစ္စအရေးကိုဆွေးနွေးခဲ့ကြပါတယ်။ကုလသမဂ္ဂအထွေထွေညီလာခံကအတည်ပြုခဲ့ပြီးဖြစ်တဲ့ရခိုင်လူ့ခွင့်ရေးကော်မရှင်ဟောင်းနေရာမှာကောင်စီတစ်ကိုအစားထိုးရင်းနဲ့ပတ်သက်ပြီးဘုရှ်အစိုးရအဖွဲ့နဲ့တကွအမေရိကန်လွှတ်တော်အမတ်တွေကပြင်းပြင်းထန်ထန်ဝေဖန်ခဲ့တဲ့နောက်မှာမနေ့ကကြားနာပွဲကိုပြုလုပ်ခဲ့တာဖြစ်ပါတယ်။ဒီထဲမှာလွှတ်တော်အမတ်စမစ်ဟာလည်းကောင်စီအစ်စ်ပေါ်ဝေဖန်ခဲ့ပါတယ်။ဒါပေမဲ့နိုင်ငံခြားရေးဝန်ကြီးဌာနလက်ထောက်ပြောခွင့်ရအဒမ်အယ်လီရီကတော့ဒီကောင်စီတစ်ကနေလူအခွင့်အကြီးကျယ်ချိုးဖောက်နေတဲ့နိုင်ငံတွေကိုအရေးယူနိုင်ဖို့အမေရိကန်ပြည်ထောင်စုကထောက်ခံအားပေးတင်တယ်လို့ပြောကြားခဲ့ပါတယ
် We reaffirmed our commitment to working together with like-minded states to help strengthen the Human Rights Council to see that it is up to the challenge
ကျွန်တော်အနေနဲ့လူအခွင့်အကောင်စီကိုအားပြည့်ပေးဖို့စိတ်တူသဘောတူနိုင်ငံတွေနဲ့လက်တွဲဆောင်ရွက်သွားဖို့ထပ်လောင်းပြီးတော့အတည်ပြုပါတယ်မြန်မာနိုင်ငံနဲ့ဇင်ဘာဘွေလိုလူအခွင့်အရေးချိုးဖောက်မှုတွေပေးနေတဲ့ပြဿနာတွေကိုဖြည့်ရှင်းပေးဖို့လည်းလှုပ်ဆောင်သွားမှာဖြစ်ပါတယ်
။ဒီနှစ်ထုတ်ပြန်တဲ့နိုင်ငံခြားရေးဝန်ကြီးဌာနစစ်တမ်းမှာအထူးသဖြင့်ရုရှားနဲ့တရုတ်နိုင်ငံတွေကလူခွင့်ရေးပြဿနာတွေနဲ့ပတ်သက်ပြီးတခြားအခြေခံအချက်တွေပေါ်မူတည်ဝေဖန်သုံးသပ်မှုတွေရှိလာတာမို့တိုးတက်မှုတွေတွေ့ရတယ်လို့လူခွင့်ရေးလှုပ်ရှားသူတွေနဲ့ဘာသာရေးလွတ်လပ်ခွင့် တွက်လှုပ်ရှားသူတွေကကြိုးဆိုလိုက်ပါတယ်။ဒီကြေတဲ့ပရင်းနေကြားနာပွဲမှာတရုတ်၊ဗီယက်နမ်၊ကျူဘာ၊အီဂျစ်၊အိန္ဒိယ၊အီရတ်၊မြောက်ကိုရီးယား၊ပါကစ္စတန်၊ဆော်ဒီအာရေဗျနဲ့ဆူဒန်နိုင်ငံတွေကလူ့အခွင့်အရေးချိုးဖောက်မှုတွေကိုလည်းကြားနာခဲ့ပါတယ်။